WWF ဥဆောင်တဲ့မြောက်ပိုင်းစီရင်မဟာမိတ်အဖွဲ့ဟာပြည်ထောင်စုငြိမ်းချမ်းရေးကော်မရှင်နဲ့ငြိမ်းချမ်းညီလာခံအပြင်းမှန်းမှဒီကနေ့တီးခြားတွေ့ဆုံခဲ့တယ်လို့မနေ့ကမှတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိနေပါတယ်။ဒါအပြင်မြောက်ပိုင်းအဖွဲ့ကဆွေးနွေးတဲ့ငြိမ်းချမ်းရေးမူစာတမ်းကိုလည်းငြိမ်းချမ်းရေးကော်မရှင်ကဒီကနေ့လွှဲပြောင်းပေးခဲ့ကြောင်းသိရပါတယ်။ငြိမ်းချမ်းရေးညီလာခံမှာသတင်းယူဖို့ရောက်နေတဲ့ VOA သတင်းတောက်မမီခါကနေပြည်တော်ကနေခုလိုသတင်းပေးဖို့ထားပါတယ
်။ဒီကနေ့နေပြည်တော် Horizon Hotel မှာပြည်ထောင်စုငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းခုနှစ်ဖွဲ့တွေအလို့သဘောတွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံမှုမှာဘယ်လိုအကြောင်းအရာတွေဆွေးနွေးသလဲဆိုတာကိုတော့နှစ်ဖက်လုံးကပြောဆိုဖို့ငင်းဆန်နေကြပါတယ်။မြောက်ပိုင်းအဖွဲ့ကရေးဆွဲထားတဲ့ငြိမ်းချမ်းရေးမူကိုလည်းအစိုးရကချပြလိုက်သလိုမီဒီယာတွေကလည်းဖြန့်ဝေပေးခဲ့ပါတယ်။သူတို့လက်ခံထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးရှိဆက်သွားတဲ့လမ်းကြောင်းအပေါ်ဝါဒီတိုင်းရဲ့ပြပဆက်တယ်ရေးတာဝန်ခံကျောက်ကိုရှန်ကအခုလိုပြောဆိုခဲ့ပါတယ
်။ကျွန်တော်တို့ဖတ်ထားတဲ့ကောမဒီဟာနိုင်ငံအထူးရောက်ဘူးတော့တိုက်တယ်ဆိုတော့မဟုတ်ဘူး။ကျွန်တော်တို့ဒီနိုင်ငံရေးပါတီကိုဖတ်ထားတယ်ဆိုတော့ကျွန်တော်တို့ကပြည်တွင်းကိုမင်းမင်းဆန်ဆန်ကိုပြည်တွင်းရဲ့ပြည်ထောင်အနာကိုဖယ်ရှင်းနိုင်ဖို့ကျွန်တော်တို့ကနိုင်ငံရေးပါတီပဲဖတ်ထားတာပါ။เนาะဖတ်ထားတဲ့ကောမဒီကတော့နိုင်ငံရေးနဲ့ဆိုင်တာပေါ့เนาะ။သူတို့ဘက်ကနေလက်မခံတော့ကျွန်တော်တို့လည်းမပြောနိုင်ဘူးဒါမှမဟုတ်ကျွန်တော်တို့တော့ဆက်ပြီးတော့ဆောင်ရွက်နိုင်အောင်ဖူးဖောက်နိုင်အောင်တော့ကျွန်တော်တို့ငင်းချမ်းရေးရအောင်တော့ဆောင်ရွက်သွားမယ
်။ပြည်အောင်စုငင်းငင်းကော်မရှင်ဘက်ကထောက်ကြခြင်းမျိုးဝင်းကတော့တွေးဆမှုဟာအလို့သဘောတွေးဆမှုဖြစ်ပြီးအကောင်းဆုံးအခြေအနေတစ်ခုဖြစ်တယ်လို့ရှုမြင်ကပြင်ပြလာတဲ့မူကိုလည်းအစိုးရကိုပြန်လည်ချပြသွားမယ်လို့ပြောဆိုလိုက်ပါတယ်။
တော်ရှင်နေတာမပါဘူးခုကလာပြီးတော့ social ပဲ
ဟုတ်ကဲ့ပါတ
ော့ဒီအတွက်လာတဲ့အတွက်အားလုံးဆန္ဒဖော်နေတဲ့ project တွေတွေ့ရတယ်။အားလုံးကကျွန်တော်တို့နားလည်မှုရှိတယ်။ဒါပဲကြည့်တင်တယ်။ဒါကြောင့်ဝန်ကြီးဆွဲရွယ်ချက်တူတယ်ဆိုတော့အားလုံးကိုမတ်ချုံကျွန်တော်ဖက်တဲ့တစ်ခါအားလုံးချင်းနဲ့ဆွေးနွေးဖြစ်တယ်ဟုတ်ပါဘူး
။မနေ့ကမှတော့နိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်တွေတွေ့ဆုံနေအခြေအနေတွေနဲ့ပတ်သက်ပြီးသမာရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးစော်ထီကဒ
ီလိုနော်မနေ့ကနေ့လေကိုနိုင်ငံတော်တိုင်းပုဂ္ဂိုလ်ကကိုယ်ရည်အမှန်လားနဲ့သူ့သမီးသမီးပေါ်မှာဆမင်းကျိုးရောင်ဆမင်းလည်းတော့ဒီစေကင်းအဆောင်ဖြစ်ပါတယ်။အဲ့ဒါပြီးရင်ကျွန်တော်တို့ဟို KIA ရဲ့ SSPD ရဲ့ဘွားရဲ့မိုင်းလာရဲ့လေးဘွားအဲ့ဒီလေးဘွားနဲ့တွေ့မှာဖြစ်ပါတယ်။အဲ့ဒါပြီးရင်ကျွန်တော်တို့နောက်ပိုင်းတော့ AADN နဲ့ MND ရဲ့နဲ့တွေ့မှာဖြစ်ပါတယ်။တွေ့တဲ့အပိုင်းကတော့ကျွန်တော်တပီတော်ဟိုဓာတ်ပိုင်းဘွားတွေပေါ့နော်ဒီဘွားတွေအားလုံးကတော့ရောက်လာတယ်ညီလာလာတက်တယ်ကျွန်တော်များတော့ဆောက်ရက်တက်တယ်အဲ့ပုံမှာဒီရောက်လာတယ်နေပြီးတော့ရောက်လာတယ်ဧည့်သည်ကျွန်တော်တို့ဟိုကျိုးလို့လည်းနေနေကျိုးတော့နော်ကျိုးကျိုးတဲ့ဘောဟာ private ပေါ့နော် private ဆိုတဲ့ဘောအဲ့ဒါကိုသိတော့ဆောင်းရက်ကတော့ private သိဆုံးလို့နော်ဒီလူကြီးကသိဆုံးမှာဖြစ်တဲ့ဆိုတော့ပြည်ပြည်ရလည်းပဲမသိတော့နောက်တစ်ချက်ကခင်ဗျားကဖိတ်ကျွေးတာပေါ့နော်ခင်ဗျားကျွေးတာကိုအိမ်မှာဖြစ်တဲ့ဆိုတော့ကျွန်တော်တို့ကဒီရအောင်လုပ်လို့မသိတော့
ရောက်ပိုင်းခွဲကသူတို့လက်ခံထားတဲ့ငင်းငယ်ကြီးလုပ်ငန်းစဉ်တွေဆက်သွားဖို့စီစဉ်ထားပေမဲ့မနေ့ကစတင်ကျင်းပခဲ့တဲ့ဒုတိယအကြိမ်ပင်လုံညီလာခံဖွဲ့ပွဲမှာတော့နိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ကတော့တက်မတော်ဘက်ကပါ NCA မူအတိုင်းဆက်လက်သွားမှာတာလက်ခံထားမယ်လို့ပြောဆိုချပါတယ် BOA ဘက်ကနေလိုက်လံမင်းမြန်ချက်အရအထို့သော NCA လက်မှတ်ထိုးပြီးသောတိုင်းရင်းသားအဖွဲ့တွေကလည်းနောက်ထပ်မူတစ်ခုနဲ့ထပ်မံပြီးအစကနေပြန်ဆွေးနွေးလို့ဒီမရှိကြပါဘူး။ရောက်ပိုင်းအဖွဲ့အနေနဲ့သူတို့ရေးဆွဲထားတဲ့အမူနဲ့အနေနဲ့သာဆက်သွားဖို့လှုံ့ဆော်နေပေမဲ့အစိုးရဘက်ကလက်မခံလာရင်ဘလို့ဆီဆက်သွားလဲဆိုတဲ့အပေါ်မှာကတော့အခက်အခဲတွေရှိလာနိုင်တယ်လို့ဝေဖန်မှုတွေကလည်းရှိပါသေးတယ်။ဒီအပေါ်မှာကျောက်ကော်ရှန်ကတော့သူတို့ရဲ့မူကိုလက်မခံပေမဲ့လည်းငြင်းငြင်းကြီးကိုရောက်အောင်လုပ်သွားမယ်လို့ပြောဆိုလိုက်ပါတယ်။ရောက်ပိုင်းအဖွဲ့ကပြန်ကြားရေးတာဝန်ခံတဦးဖြစ်တဲ့ဒေါက်တာမြို့ထွန်းအောင်ပြောပြတဲ့အရာကတော့လက်ရှိသူတို့ကိုင်ဆဲထားတဲ့မူဟာ NCA စာချုပ်နဲ့80ရာခိုင်နှုန်းတူတယ်လို့ BOA ကမေးမြန်းစင်မှာဖြေချထားခဲ့ပြီးပါတယ်။ဒီကနေ့မှရောက်ပိုင်းအဖွဲ့ရေးဆွဲထားတဲ့အဖြစ်ချက်ရက်စဲရေးစာချုပ်ကိုထပ်ပြခဲ့တယ်လို့အဲ့ဒီမှာနိုင်ငံရေးဆွေးနွေးမှုအပေါ်တိုင်းရင်းသားလက်နက်ကိုင်လက်ခံထားတဲ့အထွေထွေမူဝါဒနဲ့ရည်တည်ချက်တွေကိုလည်းထောက်ပြန်ကြေညာခဲ့ပါတယ်။သူတို့ထောက်ပြန်လိုက်တဲ့အဖြစ်ခက်ရစဲရေးစာချုပ်မှာတော့အခန်းရှိခံပါဝင်ပြီးအထွေထွေမူဝါဒနဲ့ရည်တည်ချက်တွေမှာတော့အဓိကအချက်ကြီး15ချက်တင်ပြထားတာကိုတွေ့ရပါတယ်ရှင်။